ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားဖို့ Amnesty International အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒုက္ခသည်ပြဿနာရေရှည်ဖြည်းအဖြစ်ရှာနိုင်ရေးအတွက်ဒုက္ခသည်တွေကိုပြန်လည်ခေါ်ယူသင့်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခီးသွားရောက်နေတဲ့မြန်မာနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်းရဲ့အဖွဲ့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ကြောင်းသတင်းတွေထွက်ပေါ်လာချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပြည်စုံကိုတော့ဒေါက်ခင်မြို့တက်ကပြောပြပေးမှာပါရှင်
။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့အတွက်အစိုးရတပ်တွေကနေမြေရှင်းလင်းရေးတွေလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူ6000ခွဲကျော်ရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက်ကုလသမဂ္ဂအဖွဲ့ကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းမှာဘင်္ဂလားဒေ့ရှ်အစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာအသံမကြီးကိုခေါ်ယူပြီးဒုက္ခသည်တွေအရေးစိုးရိမ်ပူပန်ကြောင်းပြောကြားခဲ့တဲ့နောက်ပိုင်းအခုမြန်မာအစိုးရအဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်းရဲ့ဖွဲ့ဟာဗုဒ္ဓဘူးနေမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအေအစ်မာမုတ်အလီနဲ့တခြားအကြီးအကဲအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူတွေကိုပြန်လည်ခေါ်ယူဖို့အတွက်ဝန်ကြီးချုပ်ဟာစီနာကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ Amnesty International အဖွဲ့ကတော့ဒီထွက်ပြေးလာသူတွေကိုနိုင်ငံတကာစီမင်းစည်းကမ်းအရဘင်္ဂလားဒေ့ရှ်အစိုးရကနေစောင့်ရှောက်ထားဖို့လိုအပ်တယ်လို့အဖွဲ့ရဲ့ပြောခွင့်ရတီကူမာက VOA ကိုပြောပါတယ်
။ Amnesty International is concerned about the protection ofRohingyas from
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေအတွက်အကာအကွယ်ပေးရေးနဲ့ပတ်သက်ပြီးတော့ Amnesty International ကစိုးရိမ်ပူပန်နေပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသူတို့ကိုအကာအကွယ်ပေးဖို့ကျွန်တော်တို့စောင့်မျှော်နေပါတယ်။သူတို့အတွက်နေစရာတွေစားစရာတွေလူသားချင်းစာနာမှုအကူအညီတွေနဲ့အကာအကွယ်ပေးပြီးတော့မြန်မာနိုင်ငံကိုပြန်မပို့ဖို့ပါ
။ဒီဒုက္ခသည်တွေထဲမှာပြန်ချင်သူရောမပြန်ချင်သူပါသူ့အကြောင်းနဲ့သူရှိနေနိုင်ပေမဲ့သူတို့ဆန္ဒမပါဘဲတော့အတင်းပြန်ပြီးမပို့တင်ဘူးလို့အိန္ဒိယနိုင်ငံမှာနှစ်ရှည်လများနေထိုင်ခဲ့တဲ့မြန်မာအရေးလိလစောင့်ကြည့်သူဒေါက်တာတင့်ဆွေကပြောပါတယ်
။ဒီကုန်းနိုင်ငံတွေကိုရောက်လာတဲ့တခြားနိုင်ငံသားတွေတနည်းအားဖြင့်ဒုက္ခသည်တွေကိုနိုင်ငံတကာဥပဒေအရကတော့ဟိုကိုယ်ကိုယ်ချင်းရဲ့ဆန္ဒကိုစန့်ကျင်ပြီးတော့လုပ်လို့မရဘူးပေါ့။အဲဒီအချက်ကလည်းရှိတော့နိုင်ငံတကာလည်းဒီအရေးကိုစိတ်ဝင်စားတော့စောင့်ကြည့်ကြမယ်။အဲဒီကိုယ်ကိုယ်ချင်းတွေကတချို့လည်းပြန်ကျင်မယ်တချို့လည်းပဲဥပဒေနဲ့ညှိမလားဆိုပြီးစိုးရိမ်မှုတွေရှိတယ်ဒါမှမဟုတ်လည်းနောက်ထပ်လည်းပဲစုပ်ပူမှုတွေဖြစ်မလားဆိုစိုးရိမ်မှုတွေရှိတော့ကာယကံရှင်တွေကနှမျိုးဖြစ်နိုင်တယ်နောက်တစ်ခုကအခု6000လို့ပြောတဲ့ကိန်းကနေတကယ်ပဲပမာနိုင်ငံသားတွေဟုတ်မဟုတ်ဆိုတဲ့ဘက်ကမြန်မာနိုင်ငံအစိုးရဘက်ကတော့စိစစ်မှုတွေလုံးပါဖြစ်တဲ့တွေ့ဒီအရေးကချက်ချင်းလက်ငင်းကတော့ပြေးရစရာတော့မရှိဘူးအတင်းအားမလည်းပဲစိုးရကမှလုပ်ဖို့မသင့်ဘူးလို့ကျွန်တော်မြင်တယ်ခင်ဗျာ
မောင်တော်အချမ်းဖက်မှုနောက်ပိုင်းနှစ်နိုင်ငံနေဆက်လုံခြုံရေးကိုတင်းကျပ်ထားသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဆက်ကိုပါပိတ်ခဲ့တာကြောင့်နေဆက်တွေကိုဖွင့်ပေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုပါကြုံနေရတယ်ကြားတယ်အခုကုလသမဂ္ဂကပြောသလိုထွက်ပြေးလာသူ6000ခွဲတကယ်ရှိရလားလို့မြန်မာအစိုးရပြောခွင့်ရဥစော်ထေကမေးခွန်းထုတ်ခဲ့တာလည်းတွေ့ရပါတယ်အခုနောက်ဆုံးဖြစ်ပေါ်တဲ့ပြဿနာမှာအကျန်းဖက်မှုပြဿနာပါပါလာတာမို့ချက်ချင်းလည်းငင်းပြေလဲဖို့တော့မမြင်ဘူးလို့ဒေါက်တာတင့်ဆွေကတောင်းတပါတယ
်အခုနောက်ဆုံးဒုက္ခသည်တွေကိစ္စကတော့အရင်ဖြစ်ပျက်တည်နေနည်းနည်းလေးပွာတယ်လို့ကျွန်တော်မြင်တယ်ခင်ဗျဒီအရေးကင်းဖြစ်ပြီးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဒီအရေးကင်းကိုဥပဒေကြောင်းအရဖြစ်ရှင်းမယ်လို့ပြောထားတယ်နောက်ဒီအခုသွားတဲ့လူတွေကရခိုင်မြောက်ဘက်မှာအကျန်းဖက်မှုဖြစ်ပြီးတဲ့နောက်မှာထွက်လာတဲ့လူတွေအဲ့တော့အဲ့ကျန်းဖက်မှုမှာတချို့ကလက်နဲ့ကင်ပြီးပါတယ်တချို့ကလည်းစီယုံလို့ပါတယ်ဆိုတော့လူတွေလည်းရှိနိုင်တယ်ဘင်္ဂလားဒေ့ရှ်ကတော့သူ့ရဲ့ဗီဒီယိုပြဿနာပေါ့သူ့ရဲ့ပောက်ကွယ်မှုနဲ့စီးရင်မွေးတင်မှုတန်းကြောင်သူကတော့လူအပေါ်လက်မခံနိုင်ဘူးဒါပေမဲ့ပြန်တဲ့လူတွေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းဥပဒေကြောင်းအရဥပဒေမကင်းလို့တဲ့လူကိုအရေးယူရတော့ရှိတော့ကဒီရင်းမှာဟိုအရင်ဟာတွေတဲ့တော့ဟိုရှုပ်ထွေးခက်ခဲတဲ့ဖြစ်ချင်းမှုဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်ခင်ဗ
ျဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခီးသွားရောက်နေတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးတိုးမြှင့်မှုအပါအဝင်တခြားကိစ္စရပ်အတော်များများကိုလည်းဆွေးနွေးဖို့ရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်